မွတ်စလင်ဆွေရောက်ဖွဲ့နဲ့ဆက်သွယ်မှုရှိရဆိုပြီးဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကနေဖမ်းဆီးထားခဲ့တဲ့ရိုဟင်ဂျာမျိုးသားတဦးကိုအမတ်ကန်နဲ့ပြန်လွှတ်ပေးခဲ့ပြီးတော့အခုသူကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတစ်ခုမှာရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကဇလန်လ18နှစ်မှာသတင်းမီဒီယာတွေကိုပြောလိုက်ပါတယ်။အသက်38နှစ်အရွယ်မွတ်စလင်တရားဟောဆရာမန်ဇူရိုအစ္စလမ်ဟာရခိုင်ပြည်နယ်အနောက်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုနဲ့ပတ်သက်ပြီးအစိုးရအဖွဲ့နဲ့အဆက်ဆက်မရှိတဲ့အကြောင်းရိုက်တာသတင်းဌာနနဲ့ဆက်သွယ်မေးမြန်းမှုမှာညှင်းဆိုခဲ့ပါတယ်။မန်ဇူရိုအစ္စလမ်ဟာရဲအယားရှိ9ဦးတည်ဆုံခဲ့ရတဲ့အော်တိုဘားလ9ရဲ့ရခိုင်ပြည်နယ်မောင်းတော်အနီးကမြန်မာနယ်ခြားရဲစခန်းကိုဝင်ရောက်စီးနင်းတိုက်ခတ်ခဲ့တဲ့ Harkar El Rakin ဆိုတဲ့အစိုးရအုပ်စုအဖွဲ့ဝင်တဦးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲဘက်ဆိုင်ရာထောက်လိုင်းရေးသတင်းတွေကဆိုပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဇာဒူစမန်ခန်းကမန်ဇူရိုအစ္စလမ်ကိုမတင်ကြတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကအနီးကပ်စောင့်ကြည့်ကြပြီးသူရဲ့တယ်လီဖုန်းပြောဆိုမှုတွေကိုလည်းကြားဖြတ်အသံဖန်ယူခဲ့ပါတယ်။မန်ဇူရိုအစ္စလမ်ဟာတရားမဝင်တဲ့လှုပ်ရှားမှုတွေနဲ့ဆက်ဆက်မှုတွေရှိတဲ့အကြောင်းတွေ့ရှိကြရတယ်လို့လည်းဆိုပါတယ်။အစ္စလမ်ကိုကော့ဆက်ကစားမျိုးမှာ3လကြာဖမ်းဆီးထားပြီးအခုလောလောဆယ်အမတ်ကန်နဲ့ပြန်လွတ်ပေးထားတယ်လို့ဘင်္ဂလားပြည်ထောင်စုဝန်ကြီးကပြောပေမဲ့အသေးစိတ်ချက်လက်တွေတော့မသိရပါဘူး။မန်ဇူရိုအစ္စလမ်ကိုနိုဝင်ဘာလ23ရက်နေ့တုန်းကကော့ဆက်ပဇာဒေသကူတူပါလောင်ယာယီဒုက္ခသည်စခန်းအနီးကဈေးတစ်ခုမှာဖမ်းဆီးခဲ့တာပါ။သူကမဖမ်းခင်နှစ်ပတ်လိုကအဲ့ဒုက္ခသည်စခန်းကြီးကတောတွင်းမှာဒုက္ခသည်အယောက်30လောက်ကိုလည်းသူကသင်တန်းပေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့တွေကယုံကြည်တဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။